အီရန်သမ္မတအီဘရာဟင်ရိုက်ဇီရဲ့စာပနာကိုအီရန်နိုင်ငံမာဟက်မြို့ကအစ္စလမ်ဘာသာရေးအထွတ်အမြတ်ထားရာအီမန်ရေဇာပလီဝစ်ကျောင်းမှာ celebrate နေ့ကပြုလုပ်ခဲ့ပါတယ်ဒီပလီဝစ်ကျောင်းမှာပဲသူ့ကိုမြုံနံမှာဖြစ်ပြီးတော့စာပနာအခမ်းအနားကျင်းပရာမာဟက်မြို့ကလမ်းမတွေမှာတော့လာရောက်သူထောင်ပေါင်းများစွာနဲ့ပြည့်နေပါတယ်အသက်63နှစ်ရှိပြီဖြစ်တဲ့သမ္မတရိုက်ဇီဟာတနွေနေ့ကအီရန်နိုင်ငံအနောက်မြောက်ပိုင်းမှာရှိတဲ့အရှိအဇာဘိုင်ဂျန်ပြည်နယ်ကတောင်တန်းတွေပေါ်ဖြတ်ကျော်ချိန်မှာပဲနိုင်ငံခြားရေးဝန်ကြီးဟူစိန်အမီအဗ်ဒူလာဟင်နဲ့နောက်6ဦးနဲ့အတူရဟယင်ပြတ်ကျတည်ဆုံးခဲ့ရတာပါသူဟာအီရန်နိုင်ငံမှာအာဏာအကြီးဆုံးဖြစ်တဲ့အသက်85နှစ်အရွယ်အီရန်ခေါင်းဆောင်ကြီးအလီခါမေနီရဲ့နေရာကိုဆက်ခံမဲ့သူလို့အများကရှုမြင်ခဲ့ကြတာပါမဆက်ကသူ့စာပနာကိုလာရောက်သူအများပြားဟာရှီယာရီရဲ့ထုံးစံအတိုင်းအနေအောင်ဝတ်စုံတွေစီမံပြီးရင်ဘတ်ကိုထုရိုက်ခါဝမ်းနဲ့ကြည်ကွဲကြောင်းထုတ်ပေါ်ပြတ်သားကြပါလေလက်ရှိမှာတနင်္ဂနွေနေ့ရဟယင်ပြတ်ကျချိန်ထိလူသိမ့်မသိကြသေးတဲ့ဒုသမရမိုဟာမက်မူကာဘာကိုခမေနီကယာယီသမရအဖြစ်ခန့်ထားပါတယ်အီရန်သမရရွေးကောက်ပွဲကိုတော့ဇွန်လ28ရက်နေ့မှာကျင်းပမှာဖြစ်ပါတယ်ခင်ဗျာ